ဒီ operation ကိုလုပ်တဲ့အခါမှာသူတို့ရှိမှလဲ if case တွေရှိလိုက်ဒီဟာတွေသိမ်းနိုင်ရင်ဘယ်လိုဆက်သွားမလို့မသိမ်းနိုင်ရင်ဘယ်နာမှာရပ်နေမလို့ဆိုတဲ့ဟာကျွန်တော်ထင်တယ်အရှိအပိုင်းမှာဘယ်လိုရည်ရွယ်ချက်ရှိခဲ့သလဲတော့မသိဘူးအခုအချိန်မှာကျွန်တော်ကြည့်တဲ့အခါမှာသူတို့ရှေ့ဆက်သွားလိုက်
ကျွန်တော်တို့ BACS နဲ့ကျွန်တော်နဲ့ပူးပေါင်းပြီးတော့လုပ်တဲ့အစီအစဉ်ပေါ့လေဒီမှာတော့ကျွန်တော်တို့ဒေါ်လာရေးတဲ့ကမကြည်လည်မှုတွေဝေဝါးမှုတွေကျွန်တော်တို့ကြည်လည်အောင်စူးစမ်းမယ်အစီအစဉ်စခဲ့တာပေါ့နော်ဆိုတော့ဒီထဲမှာကျွန်တော်တို့ပြည်သူတွေကြားမှာနောက်တစ်ခုက online ပေါ်မှာအချင်းချင်းကြားကျွန်တော်တို့မကြည်လည်ပြဿနာတွေရှိမယ်နောက်ပြီးဝေဝါးနေတဲ့ user ချက်ကလေးရှိတယ်ပေါ့နော်အဲ့ဒါတွေကိုကျွန်တော်တို့ဘယ်အတိုင်းအတာလောက်ထိများဖြေလျှော့ပေးနိုင်မလဲဆိုတာမျိုးကိုကျွန်တော်တို့ရည်ရွယ်ပါတယ်ဆိုတော့ရှေ့မှာတော့ကျွန်တော်တို့အများကြီးလောက်လာခဲ့ပြီပေါ့နော်အဲ့ဒီတစ်ချိန်ကတော့ကျွန်တော်တို့ဒီ1027နဲ့ပတ်သက်ပြီးတော့ဗီဒီယိုကြားမှာသိကျင်နေတဲ့အားတွေရှိတယ်။နောက်ဒီ podcast ကိုနားထောင်နေကြတဲ့လူတွေကြားမှာလည်းဒီ1027စစ်စင်ရင်းနဲ့ပတ်သက်ပြီးတော့မေးခွန်းတွေရှိနေမယ်လို့ကျွန်တော်တို့ယုံကြည်ပါတယ်။အဲ့ဆိုပထမဦးဆုံးညတော့ကနည်းနည်းလေးကျွန်တော်တို့ဟိုနားထောင်နေတဲ့လူတွေကိုနည်းနည်းမိတ်ဆက်ပေးပါ။ညတော့ကအကြောင်းပေါ့နော်
။ကျွန်တော်အကြောင်းကတော့အများကြီးအထွေထူးပြောစရာမရှိပါဘူး။ကျွန်တော်က R&D အကြောင်းပြီးတယ် engineer အလုပ်နဲ့အသက်မွေးဝမ်းကြောင်းပြုတယ်ဒီနိုင်ငံရေးတို့စာပေတို့ယဉ်ကျေးမှုတို့ကကျွန်တော်ဝါသနာလျောက်ကျွန်တော်လေ့လာပြီးတော့အဲ့ဒါနဲ့ပတ်သက်လို့ကိုသိထားမြင်ထားတာလေးတွေကိုကျွန်တော်ပြန်ပြီးတော့ share လုပ်တဲ့သဘောပေါ့နော်ကျွန်တော်ရေးတဲ့ဟာရှိတယ်အဓိကတော့ဟိုအစောပိုင်းကတော့ကျွန်တော်စာပေနဲ့ပတ်သက်လို့အဓိကကပြားပါညာပေါ့နော် theory ဘိုင်းနေဝေဖန်ရေးဘိုင်းနေရေးတယ်အိုက်ကမှာတဆင့်ဟိုနိုင်ငံရေးနိုင်ငံရေးပဲကူးလာတယ်လို့တော့မဟုတ်ဘူးစိတ်ဝင်စားမှုတော့ငိုရေရှိတာဆက်အနာတိမ်ပြီးတဲ့နောက်ပိုင်းเนาะဒီဖြစ်ပေါ်ပြောင်းလဲလာတဲ့နိုင်ငံရေးအခြေအနေတွေနဲ့အနေအထားတွေကိုကျွန်တော်အဓိကနဲ့လေ့လာပြီးတော့ပြန်ပြီးစမ်းစစ်ဝေဖန်တဲ့သဘောဟိုအဓိကတော့တည်င်းဆိုတာတက်ဆိုင်ကျွန်တော်ကလည်းဟိုအယူဆပိုင်းပေါ့เนาะဟိုအမြင်ပိုင်းကိုဦးစား opinion ပြောမှာပေါ့ကိုအမြင်အယူဆအားပြုပြီးတော့ဟိုသုံးသက်တဲ့ပြောတဲ့အထဲမှာပါတယ်လို့ပြောလို့ရတယ
်ဆိုတော့သုံးသက်တဲ့အပိုင်းပေါ့နော်အရင်တော့ကတော့ကျွန်တော်တို့ပြီးခဲ့တဲ့ကျွန်တော်တို့2021နှစ်ကုန်ပိုင်းလောက်ကကျွန်တော်တို့စမယ်လို့ဆိုနိုင်ပါပေါ့နော်ဒီ2022နှစ်ကုန်ပိုင်းလောက်အထိကိုကျွန်တော်တို့နိုင်ငံရေးအကြောင်းပြောကြလို့ရှိရင်ကျွန်တော်တို့အထူးသဖြင့်တော့NUG ကိုဝေဖန်လို့ရှိရင်ဒါမှမဟုတ်ရင်လည်းကျွန်တော်တို့တကယ်စစ်တိုက်နေတဲ့အဖွဲ့တွေကျွန်တော်တို့အကြံပေးတာဝေဖန်တာမျိုးတွေကျွန်တော်တို့ဟိုလုံးကြလေရှိတယ်ပေါ့နော်အဲ့ဒီအချိန်မှာမြေပြင်ကနေပြီးတော့ရောနောက်ပြီးတော့ဒီတွန်လိုင်းထဲမှာပါဝင်နေတဲ့ပြည်သူတွေကရောသူတို့စီကဘယ်လိုမျိုးပြန်ကြရလဲဆိုတော့ဒါနိုင်ငံရေးတွေပြောမနေနဲ့အာမကျင်တဲ့ရင်ဝင်တိုက်လိုက်တနက်ကင်လိုက်ဆိုတာမျိုးတွေကျွန်တော်တို့တက်ထောက်ပြောကြတာရှိတယ်ပေါ့နော်ဒါပေမဲ့အခုနောက်ပိုင်းမှာကျတော့နည်းနည်းလေးစပြီးတော့အဲ့ဒါစပြောင်းလာပြီလို့ကျွန်တော်ကတော့ဟိုယူဆတယ်လူတွေကဘယ်လို viewer နဲ့တွားမှာလဲဘယ်လိုပုံစံတွေနဲ့တွားနေကြတယ်လေအိုကေအခုဒေါ်လာကြီးပြီးသွားရင်တော့ဆက်ဖြစ်တာနိုင်ကြလေဥမာကျွန်တော်တို့ဟိုဂျာကာလာအစီမံဥပဒေဆိုတော့ဒီရက်ပိုင်းမှာကျွန်တော်တို့ဟိုပေါ်လာတဲ့ကိစ္စမျိုးတွေရှိနေတာဒါကနိုင်ငံရေးကိုစပြီးတော့လူတွေကစပြောလာပေါ့နော်အဲအထူးသဖြင့်တော့ဟိုတနက်ကင်ပြီးတိုက်နေုံနဲ့တော့မရဘူးဒီကိစ္စကိုလည်းလုံးမရမယ်ဆိုတာမျိုးလူတွေစပြီးတော့မြင်လာကြပြီကျွန်တော်ယူဆတယ်ပေါ့နော်အဲ့ဒီပုံမှာဒီကိုကျော်စောခိုင်ရဲ့အမြင်ပေါ့ပြောပြပါဦးဟို
အစောပိုင်းကလေးဟိုကျွန်တော်တို့ပြန်ပြောမယ်ဆိုလို့ရှိရင်2021 February မှာစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်မှာ2021 February March April ကဒါအဓိကကဟိုဆန္ဒပြပွဲတွေနဲ့စီရီယမ်အားကောင်းတဲ့အချိန်ပေါ့ပြီးတော့မေကကျွန်တော်တို့စပြီးတော့ဒီ3လကျွန်တော်တို့ဆန္ဒပြတယ်အစိုးရအုပ်ချုပ်ရေးယန္တရားကိုစီရီယမ်နဲ့เนาะဒီတိုက်ခိုက်တဲ့ဟာအရာကြီးပဲအဆင်မပြေနိုင်တော့တော့ဘူးဆိုတော့အယူဆတစ်ခုစရရလာတဲ့အချက်အဲ့ကနေပြီးတော့ကျွန်တော်တို့နက်ကင်ဒေါ်လာရိုးသွားမယ်ဆိုတဲ့ဟာဟိုကျွန်တော်ထင်တယ်မေလလောက်မှာပို့ပြီးအကျယ်တဝင့်ပြောလာကြပြီးတော့ John July August September ရောက်သွားတဲ့အချိန်မှာဒီ NUG ကိုယ်တိုင်ကိုကလက်နက်ကင်ဒေါ်လာရိုးစတင်ပြီဆိုတဲ့ဟာကိုသူက September မှာ2021 September မှာစပြီးခြေညာအဲ့တော့ကျွန်တော်ပြောချင်တာက CDM နဲ့ Non-violent ပဲပြောပါတော့ Non-violent phase ကကျွန်တော်တို့ ပထမ3လပြီး4လပိုင်းမှာစပိုးပြီးတော့အဲ့ transition တစ်ခုကကျော်သွားပြီးကျွန်တော်တို့ September မှာပျောက်ကြားစစ်ဆတယ်ဆိုတဲ့သဘောမျိုးကျွန်တော်ယူဆ။အဲ့တော့စစ်ဆဖြစ်ပြီးဆိုတဲ့အခါကျတော့ဆော့ဆော့ပြောသလိုသူကနိုင်ငံရေးပိုင်းကိုနည်းနည်းရှော့ရစစ်အစနိုင်ငံရေးပိုင်းကိုရှော့ရှော့ရှော့လာကြတော့เนาะပြောမယ်ဆိုလို့ချင်းမြေပြင်မှာရှိတဲ့တိုက်ပွဲတွေကိုနည်းနည်းအနိုင်ရဖို့လိုတယ်ဆိုတဲ့သဘောတရားမှာခင်ဗျားဆော့ဆော့ပြောတဲ့ဟိုစကားပြောတာတွေနည်းနည်းရှော့ပြီးတော့တိုက်ကြခိုက်ကြဖို့ဆိုတဲ့ဟာမျိုးတွေဝင်လာတယ်အဲ့တော့ယောက်ျားစစ်ကတကယ်တမ်းပြောလို့ရှိလို့ရှင် NUG စက်တင်ဘာမှာတိုင်ငင်တယ်ဟိုအထူးသဖြင့်စကိုင်းဘက်မှာတကယ်တမ်းပြောရင်စပြီဒီရန်နေစလောက်တာတို့เนาะမိုင်းထောင်တာတို့အဲ့အဆင့်တွေပေါ့ဆိုတဲ့အခါကျတော့သူကကျွန်တော်တို့စတွေ့တဲ့ယောက်ျားစစ်ကယောက်ျားစစ်ကြီးပဲတက်တက်ကလဲအောင်မြင်မှုမရနိုင်ဘူးဆိုတော့ယောက်ျားစစ်တိုက်ရင်တဲ့သဘောပေါက်လာအဲ့တော့ဒီတော်လိုင်းရေးမှာဘာဖြစ်လဲဆိုတော့နောက်ထပ် phase တစ်ခုကိုပိုးပြောင်းမယ်ဆိုတော့စစ်စခန်းတစ်ခုချင်းစီကိုယောက်ျားတွေကနီးပြွာအခြေခံပြီးတိုက်နေရတဲ့စာရင်ကျွန်တော်တို့နယ်မြေတွေသိမ်းပိုက်မယ်ဥမာဒီနောက်ဆုံးစခန်းသိမ်းတိုက်ပွဲတွေနဲ့နေပြည်တော်သိမ်းတဲ့စစ်စင်ရေးတွေဒီမဟာဗျူဟာအဆင့်အထိကိုသွားမယ်ဆိုတဲ့ဟာမျိုးတွေကိုစဉ်းစားတယ်အဲ့ချိန်မှာတကယ်တမ်းပြောမယ်ဆိုလို့ရှိရင်တော်တော်နဲ့ဒီ guerrilla warfare ကိုကျွန်တော်တို့မကြော်နိုင်ဘူးကျွန်တော်တို့စိတ်သွားတိုင်းကိုမပါဘူးဟုတ်ကျွန်တော်တို့တွေ့ရအဲ့ချိန်ဒီ Asia Times မှာရေးတဲ့စစ်အကြောင်းတွေကိုသုံးသပ်တဲ့ Antonio Davies တယောက်ရှိ David တချို့ခေါ်မယ်နဲ့တွေ့ Antonio Davies ကပြောတယ်သူသုံးသပ်တဲ့ဟာလေးတကူအဲ့တော့ကျွန်တော်မှတ်မိတယ်အချိန်ကျွန်တော်ကောင်းကောင်းသတိမရတော့ဘူးတော့ဘာပြောလဲဆိုတော့အတူတယောက်တည်းမဟုတ်ဘူးတချို့စစ်ရေးနဲ့ပတ်သက်လို့နည်းနည်းနားလည်တဲ့သုံးသက်တဲ့စောင့်ကြည့်တဲ့လူတွေကဘာပြောလဲဆိုတော့အများကြီးမရှိဘူးစည်ရင်းနဲ့ပတ်သက်လို့တကယ်နားလည်ပြီးသုံးသက်နိုင်တဲ့လူကရှားတယ်တကယ်တမ်းပြောအဲ့ထက်မှကျွန်တော်တို့မပါဘူးဒါပုံမှန်နဲ့ပြောမယ်ဆိုရင်အဲ့တော့အဲ့ဟာကဘာလဲဆိုတော့သူတို့ဘာပြောလဲဆိုတဲ့အခါကျတော့မင်းတို့ဟိုမင်းတို့ဆိုတာဒါကျွန်တော်ခင်ဗျားနဲ့ကျွန်တော်လည်းစကားရပြောတော့မင်းတို့ဒီဟာကိုတကယ်နိုင်မြင်တယ်ဆိုဗေမဲ့လောမကြီးနဲ့လောမကြီးနဲ့နောက်ထပ် phase တစ်ခုကိုပြောင်းတဲ့အခါမှာအခုပျောက်ကြားစစ်တိုက်တဲ့အောင်မြင်မှုမျိုးကိုရဖို့မလွယ်ဘူးအချိန်မတိုင်ခင်အညွန့်ကြိုးသွားနိုင်တယ်ဆိုတော့သုံးသပ်ချက်မျိုးသူတို့ကရေးတယ်အဲ့တော့အဲ့ဟာကိုနားထောင်တာလားဒါပေမဲ့မြေပြင်မှာရှိတဲ့တကယ့်အခက်အခဲတွေကြောင့်လာတော့ကျွန်တော်မပြောတတ်ဘူးပျောက်ကြားစစ်ကဆက်ပြီးသွားတယ်အဲ့တော့ပြောမယ်ဆိုရင်2021စက်တင်ဘာကိုပျောက်ကြားစစ်အစလို့ကျွန်တော်တို့သတ်မှတ်မယ်ဆိုရင်2022စက်တင်ဘာအထိမပြီးသေးဘူးတနှစ်နောက်တစ်ခါတနှစ်ခွဲဘယ်အချိန်မှာစပြီးတော့နောက်ထပ် transition လဲဝင်သွားလဲဆိုရင်ကျွန်တော်တယောက်တည်းသုံးသပ်ချက်ရ KNY မှာ message ကြွားတဲ့အချိန်ဟာပျောက်ကြားစစ်ကနေပြီးတော့စစ်စင်မျိုးစကူပြောင်းတဲ့အချိန်လို့ကူပြောင်းဖို့အားယူတဲ့အချိန်လို့ကျွန်တော်သုံးသပ်တယ်ဆိုတော့2023 April May လောက်ကိုကျွန်တော်ယူတယ်အဲ့ကနေကောင်းလို့ကျွန်တော်တွက်ကြည့်မယ်ဆိုရင်မေ June July August September October October 2029ဟာတကယ်တမ်းပြောရင် operational warfare တွေကိုရောက်လာ operational operation စစ်စင်ရေးအဆင့်တွေကိုသူကရောက်သွားတယ်စစ်စင်ရေးအဆင့်မှာသူကဘာလဲဘာပြောမလဲဆိုရင်သူက regional နယ်မြေတွေကိုအနိုင်တိုက်နိုင်တဲ့တိမ်းယူတဲ့အဆင့်အထိဒီမှန်ချက်ထားနိုင်တဲ့စစ်စင်ရေးတွေကိုရောက်လာတယ်။သူက operation တို့ tactic based တို့ဒီ strategic based တို့တကယ်တမ်းတိုက်ပွဲတွေနဲ့ပတ်သက်လို့လေ့လာတဲ့ပညာရှင်တွေကသူကလူအင်အားစစ်အင်အားလက်နက်အင်အားတွေပါတတ်မှတ်ပြီးတော့ခွဲထားတာတွေရှိတယ်။ကျွန်တော်တို့အဲ့လောက်မပြောနိုင်ဘူး။သို့တော့ပြောလို့ရတာတကူကဘာရှိလဲဆိုလို့ရှိလို့ရှင်ရင်ဒီ operation base ဟာလူတောင်းချီပြီးတိုက်တဲ့ဟာမျိုးစဆုံလို့အ ਨੇ သုံး9000လောက်ရှိရတယ်လို့ဆို4ယောက်ကနေစပြီးသူက3000လောက်အထိကိုသူကကျွန်တော်တို့ဆိုကျွန်တော်တို့ရှိမှဆို3000ဆိုရင်တော့များမလားမသိထားပါတော့4ယောက်ကနေ1000ပေါ့သူက1000ကနားမကူးခင်တည်းကဒါ tactical နဲ့ပတ်သက်တဲ့ဟိုတိုက်ပွဲတွေပဲပြီးရင်1000ကနားစပြီးတော့မှ operation လို့ပြောတယ်အဲ့မှာမှသူကတိတိကျကျသတ်မှတ်ထားတဲ့လူတွေက ော့9000လောက်ကိုသူက claim လုပ်တယ်အနည်းဆုံး3000ကျော်ရမယ် operation တစ်ခုဖြစ်ဖို့ဆိုတော့အခုကျွန်တော်တို့2029ကိုကြည်လို့ရှိရင်တောင်းချီတဲ့အင်အားစုရှိတယ်လို့ကျွန်တော်ယူဆဘောလို့ဆိုတော့ TNLD က1900ရှိတယ်တပေါင်းတော်ဝင်ချက် MNDA လည်းထိုနည်း၎င်းပဲအဲ့တော့ AA ကမြောက်ပိုင်းမှာသူအထိုင်ချထားတဲ့တက်တွေရှိမယ်3 4000 5000ကျွန်တော်မပြောတတ်ဘူးကျွန်တော်ခံမှန်းကြည့်ရအဲ့လောက်ရှိမယ် BBLA ရှိမယ် PLA ရှိမယ် MAN PDF ရှိမယ် KNDF ရှိမယ်သူဝင်ပေါင်းလိုက်တဲ့ဟာတွေအားလုံးကိုကျွန်တော်စိတ်ကူးနဲ့သတ်မှတ်ကြည့်တာ2000ခွဲပတ်ဝန်းကျင်လောက်ရှိ2029ကိုနေရာတွေဖြန့်ပြီးတိုက်တဲ့ဟာဒါလုံးဝ operation က full swing နဲ့နောက်ထပ်ကျွန်တော်ထပ်ထင်တဲ့အချက်က operation ဟာထင်ထားတာတော့အောင်မြင်မှုရပါတယ်ဆိုလိုတာကစကားစပတ်မှာလည်းမဟုတ်ဘူးတော်လိုင်းရင်အားစုတွေမှာပါနည်းနည်းအငိုင်းမိသွားတဲ့သဘောရှိတယ်။သူကမြောက်ပိုင်းကိုအမိလိုက်ဖို့အတွက်ကြံတဲ့လူတွေကအဆင်သင့်မဖြစ်တဲ့သဘောမှာရှိတချို့အနေထားပါ။ကျွတ်ထင်တဲ့ဥမာကောင်းလောင်လောက်အထိကြားဖို့ကိုအရင်ကကောင်းလောင်ကြားတယ်ဆိုတာတော်တော်အရေးကြီးတဲ့အစိတ်ပိုင်းအနေနဲ့ရှိ2023နှစ်ကုန်လောက်ထိမှန်းညံ့မှန်းထားလိမ့်မယ်။ဒါမှမဟုတ်အော်တိုဝါနိုဝင်ဘာအစမှာသွားကြသွားတယ်အောက်တိုဘာလကုန်မှာသူကတိုက်ပြီးရတဲ့ခါကျတော့သူနည်းနည်းချက်တင်နေအဲ့လောက်မျောလင့်ထားကြပုံမပေါ်ဘူးသို့တော့တော်တော်အောင်မြင်မှုရတဲ့စစ်စင်ကြီးလို့ကျွန်တော်မြင်တယ
်ဟုတ်ကဲ့ပါအ
ဲ့ဒါနဲ့ကျွန်တော်ပြောရင်းပြောရင်းနဲ့ညာပါတော့ဆက်ပါအောင
်ရတယ်ရတယ်ကိုအာပြဿနာမရှိပါဆိုတော့ဦးအခုနောက်ပြောသလိုကွမ်းလုံပေါ့နော်အောက်မှာဆိုလို့ရှိရင်ကျွန်တော်တို့အနည်းဆုံးလို့ပြောလို့ရတယ်အပေါ်ကနေကျရင်အောက်ကိုပြောတာအဝေးဆုံးလို့
ဟုတ်ဟုတ်
အဲ့ဒီတိန်းဒီတီပေါ့နော်
ဟုတ်ကဲ့
တိန်းဒီထိရောက်တာကျွန်တော်တို့တိန်းဒီကိုအခုချိန်ထိဒါတိန်းနိုင်ထားတယ်ပေါ့နော်ထိန်းထားနိုင်တယ်ကျွန်တော်တို့မြင်ရပေါ့နော်ဒါပေမဲ့ဒီတစ်ဖက်ကကြတော့ဒီတိန်းဒီအောက်ကိုအစောပိုင်းကဆိုလို့ရှိရင်ဒါအာနည်းနည်းကလေးဟိုက်ကြတယ်ဆိုမှာဟိုက်ဖြစ်ကြတယ်ဆိုမလားအဲ့ဒါကျတော့ကျွန်တော်တို့နေပြည်တော်သူရွေ့လာပြီဆိုတာမျိုးတွေကျွန်တော်တို့ပြောကြတာမျိုးရှိတယ
်
လာချိုးတောင်တိန်းလိုက်မလားနောင်ချိုးတိန်းလိုက်မလားဆိုတာမျိုးပေါ့ဒါပေမဲ့ဒီမြောက်ပိုင်းသုံးဖွဲ့ကအဓိကသူတို့ဒီစစ်စင်ကြီးရဲ့ရွေ့ချက်သူတို့ကိုယ်တိုင်ကြီးညာထားတဲ့ရည်ရွယ်ချက်ပေါ့နော်တရားဝင်ကြီးညာထားတဲ့ရည်ရွယ်ချက်ရည်ရွယ်ချက်ရဲ့ပထမအဦးဆုံးအချက်ကိုပြောပါဆိုတာကြားဖြန့်ငွေလိမ်လုပ်ငန်းပေါ့နော်ပြီးတော့နောက်တစ်ခုကကျတော့ဒီ MNDA ရဲ့လောက်ကန်ကိုပြန်လဲရရှိပေါ့နော်အရင်တုန်းကသူတို့လွတ်လွတ်လပ်လပ်ရရောက်တော့ပြန်လဲရရှိယူဆသူတို့ကိုယ်တိုင်ပြောတာပေါ့ပြီးတော့ဒီစစ်စင်ကြီးကလောက်ကန်ကိုသာတကယ်လို့မြောက်ပိုင်းအဖွဲ့တွေကအပြည့်အဝထိန်းချုပ်သွားနိုင်ပြီဆိုလို့ရှိရင်ပြီးသွားနိုင်မလားဆိုတာမျိုးကိုပြည်သူကမေးတာပေါ့နော်ဒီဟာဘယ်လောက်ရှိနိုင်ကြလ
ား။
ဆိုတော့ဒီမြောက်ပိုင်းသုံးဖွဲ့ရဲ့စစ်စင်ကြီးကဒီဘက်ရခိုင်ကိုဖယ်ထားပြီးတော့ကျွန်တော်တို့ဒီဘက်တောင်ပိုင်းပေါ့နော်။နောက် KNDF ဒီ KNU စသဖြင့်ဒီဘက်အပိုင်းတွေပါဝင်လာဖို့အတွက်ဒါမှမဟုတ်ຫນွေဦးတော်လိုင်းကြီးတော်လိုင်းကြီးတရက်လုံးနဲ့ဒီမြောက်ပိုင်းသုံးဖွဲ့ရဲ့စစ်စင်ကြီးကျွန်တော်တို့ဘလို့ချိန်ပြီးတော့ကြည့်လို့ရမလဲ။ဘလို့ချိန်ပြီးနားလည်လို့ရနိုင်မလဲ
။30 29စားတဲ့အချိန်မှာကျွန်တော်တယောက်တည်းအမြင်အရဒီဘက်ကကယင်နီကယင်ဘက်မှာအဲ့စစ်စင်ရေးနဲ့ပတ်သက်တဲ့သတင်းစကားတွေအများကြီးမရှိဘူးလို့ကျွန်တော်ထင်တယ်။ရှိရင်အပေါ်ရံပဲ။နက်နက်နဲ့မသိတော့ဘူး။ဥပမာကျွန်တော်တို့ NUG လဲအတိုင်းအတာတစ်ခုတည်းသိနိုင်တယ်။ဆိုလိုတာဥပမာတရုတ်အတိုင်းအတာတစ်ခုတည်းသိနိုင်တယ်။ဒါပေမဲ့တကယ်တမ်းဒီ operation ကိုတကယ်အကောင့်ထဲပေါ်တဲ့မြောက်ပိုင်းသုံးပေါ်တော့တိတိကျကျမသိနိုင်ဘူး။သို့တော့ကျွန်တော်ထင်တာကဒီ operation ကိုလုပ်တဲ့အခါမှာသူတို့ရှိမှလဲ if case တွေရှိလိုက်ဒီဟာတွေသိမ်းနိုင်ရင်ဘယ်လိုဆက်သွားမလို့မသိမ်းနိုင်ရင်ဘယ်နာမှရပ်နေမလို့ဆိုတဲ့ဟာကျွတ်ထင်းတဲ့အရှိပိုင်းမှာဘယ်လိုရည်ရွယ်ချက်ရှိခဲ့သလဲတော့မသိဘူးအခုအချိန်မှာကျွန်တော်ကြည့်တဲ့အခါမှာသူတို့ရှေ့ဆက်သွားလိုက်ဒါကကျွန်တော်အမြင်နဲ့မဟုတ်ဘူးကျွန်တော်အမြင်ခိုင်မာသွားတဲ့အချက်ကသူတို့ကဒီဟာကိုပထမအဆင့်အနေနဲ့တတ်မှတ်လိုက်ကိုကန့်ဒီလောက်ကင်ကိုသိမ်းမယ်ဆိုတဲ့ဟာဒါသူတို့အခုလက်ရှိသူတို့စစ်စင်ရေးကိုသူတို့ပထမအဆင့်အနေနဲ့တတ်မှတ်လိုက်တယ်အဲ့ဒါဟာစစ်အာဏာရှင်ပြက်သုံးရေးဆိုတဲ့ဟာတစ်ခုလုံးပေါ်မှာသူကပထမအဆင့် first wave လို့တတ်မှတ်လိုက်တာဒါဂျန်တဲ့အင်အားစုတွေကဘာဖြစ်လဲဆိုလို့ရှိရင်ဆိုကျွန်တော်တို့အများတန်းပြောနေတဲ့ဒီ command and control ကတကယ်တမ်းပြောရင်မရှိဘူးအဲ့တော့သူကအဖွဲတစ်ဖွဲနဲ့တစ်ဖွဲဟာ without communication မှာ coordinate လုပ်နေကြတရားဝင်ဆက်သွယ်တဲ့ channel တွေရှိကြမှာရှိတယ်။ဒါပေမဲ့တယောက်တိုင်ပင်ခေါ်တဲ့ဟာကိုတယောက် live တိုက်နေတယ်ဆိုတော့ကိုရှိမှလည်းဘလောက်ထိဖြစ်နိုင်ရည်ရှိတယ်လဲဆိုတော့သူတို့သုံးသပ်ပါဘူး။က coordination တစ်ခုဝင်လာပြီကျွန်တော်ဆိုလိုတဲ့သဘောကအဲ့ဟာကတော့ establish လုပ်ထားတဲ့ဟာဟုတ်ချင်မှာဟုတ်မယ်မဟုတ်ဖို့လည်းများမယ်လို့ကျွန်တော်ထင်တယ်ဒါပေမဲ့အခြေအနေတွေကဒီလိုပေးလာတဲ့အချိန်မှာတခြားဒေသမှာရှိတဲ့အင်အားစုတွေကဘာလုပ်ရမလဲဆိုတဲ့ဟာကိုသဘောပေါက်လာတဲ့အနေအထားလို့ကျွန်တော်မြင်တယ်အဲ့တော့တကယ်တမ်းပြောရင်လောက်ကင်ဟာမြို့ကန်လူတို့တို့ပါလို့နဲ့တခြားဟာတွေကြောင့်မလို့အပိသက်မတိုက်ကြသေးတာလို့ကျွန်တော်ယူဆစိတ်ရအခက်အခဲကြောင့်လို့ကျွန်တော်မယူဆသို့တော့ဟိုကိုကအပြင်အားကြီးတဲ့အနေအထားအရပြောပါဆိုရင်လောက်ကင်ဟာသူကတိုက်နိုင်တဲ့အနေအထားမှာရှိအခုကျွန်တော်တို့ဟာဘာမှပြီမှာတိုက်နေတဲ့စစ်ကတကယ့် conventional cyber warfare တွေကိုလုံးလုံးဝင်လာမှာမဟုတ်ဘူးသူကနယ်မြေတစ်ခုရဖို့ဘသူပါဖြစ်ဖြစ်အဲ့လိုအတိုင်းတိုက်နေကြတာမဟုတ်ဘူးတကယ်တမ်းပြောသူတို့ဟာသူတို့စောင့်နေတဲ့တိုင်ပင်တွေလုံနေတဲ့ဟာတွေရှိတယ်သူကနည်းနည်းစိတ်ရှိရှိနဲ့သွားတယ်အဲ့လိုပြောလို့သူကအားလုံးပြည့်စုံနေရလို့မဟုတ်ဘူးတပြိုင်တည်းတည်းမှာသူတို့ကလည်းသူတို့လိုအပ်ချက်တွေကိုဖြည့်ဆည်းနေရတဲ့ဟာတွေရှိတယ်လို့ကျွန်တော်ယူဆ10 20ခွာဘလို့စိတ်ကူးတွေနဲ့စားခဲ့တယ်လဲတော့ကျွန်တော်တို့အဲ့အပိုင်းကိုကျွန်တော်မပြောတော့ဘူးဒါတွေကကျွန်တော်တို့ယူဆချက်တွေနဲ့ interpretation တွေဖြစ်နိုင်တယ်ဒါပေမဲ့အခုအချိန်မှာကျွန်တော်တို့ပြောလို့ရလာတာကရှိတယ်ဘာလို့လဲဆိုတော့ तू आ โกกั่นลองเนี่ยย่ามาหมอတော့ดิฮะชั้นปี่ลองเนี่ยย่ามาหมอတော့ဘာလို့လဲဆိုတော့ तू आ โกกั่นဆိုတာโกกั่นတိုက်နေအောင်တကယ်တမ်း TNL တိုက်နေတဲ့အပိုင်းတွေကိုကြည့်လိုက်ဆောဆောခင်ဗျာပြောတဲ့တိုင်နေပဲဖြစ်ဖြစ်အခုဒီအပိုင်းတွေမှာတိုက်နေတဲ့ဒီမူဆယ်နန်းခမ်းဘက်တွေပဲဖြစ်ဖြစ်ကိုခိုင်းဒီဘက်ကနောင်ချိုးကြောင်မဲဒါတွေအကုန်လုံးဟာလာရှိုးရဲ့အပေါ်နဲ့အောက်ကိုတိုက်ဟိုလောက်ကင်ဟာ first wave ပဲပြောမယ်ဆိုကိုကန် AMD အပိုင်းဟာပြီးရင် second wave ကဘာလာမလဲကျွန်တော်မပြောနိုင်
ဆိုလို
အဲ့
တ
တ
ာ
ော့
ကဆိုလိုတာကတော့ဒီစစ်စင်ရေးမစခင်ကတော့ဒီရိုဂျက်တစ်ခုခု target တစ်ခုခုရှိကောင်းရှိမယ်ဒါပေမဲ့
ဟုတ်တယ်
ပြ
ရ
ီး
ှိ
သွား
မ
တဲ့အချိန်မှာအခုနကလို့ကွမ်လုံတို့ဘာလို့ကျသွားပြီးတဲ့အချိန်မှာနောက်ထပ်ထပ်ပြီးတော့ဒီရိုဂျက်တွေထပ်ရှိလာ
န
တ
က
ယ်
ူ
develop
န
ဖြ
က
စ်
ူ
လာ
တဲဟိုကကျွန်တော်ထင်တယ်သူကဟို TNL တိုက်နေတဲ့အပိုင်းနဲ့ AMND တိုက်နေတဲ့အပိုင်းဟာသူကကိုအပိုင်းကိုကိုတိုက်နေတဲ့ပုံစံမျိုးပဲပေါင်းတဲ့နေရာမှာပေါင်းပြီးချိုးပြီးတော့နောင်ချိုးကြောင်မဲ့လာရှိုးသူကဒီပြင်ဦးလွင်ဆင်းမဲ့လမ်းကိုသူကဖြတ်ထားတာပြီးတော့ဟိုဘက်ကကျွန်တော်တို့ဘာလဲဆိုလို့ရှိလို့ရှိရင်ကျွန်တော်တို့ဒီရှမ်းပြည်စစ်တိုင်းလေးတိုင်းမှာနောက်တန်ရန်ဘက်ကလာမဲ့လမ်းကြောင်းတွေနမ်တူအောက်မှာရှိတဲ့ဟိုရင်ဟိုတိန်နီတို့ဘာလို့ဆိုတဲ့အခါကျတော့သူကဒါဟာလောက်ကန်တကူရဲကိုတိုက်နေတာမဟုတ်ဘူးရည်ရွယ်ချက်ကလောက်ကန်တကူရဲကိုတိုက်ရင်နောင်ချိုမှာစစ်ပွဲဖြစ်เสียအကြောင်းမရှိဘူးငကိုရဲကရည်ရွယ်ချက်ကရှိမယ်ကျွန်တော်ပြောချင်တာဒါပေမဲ့ငကိုရဲရည်ရွယ်ချက်ကအရှိမြောက်တိုင်းတစ်ခုလုံးဖြစ်ချင်ဖြစ်မယ်ဒါပေမဲ့အခုအခြေအနေမှာကျွန်တော်ထင်တယ်သူတို့ရည်ရွယ်ချက်ကဒီထက်ပိုကြီးလာပြီလို့ကျွန်တော်ထင်တယ်
အနောက်ဘက်ကိုကြည့်ရင်ကြတော့အေးအေးကြတော့ကျွန်တော်တို့ဘလို့ကျွန်တော်တို့နားလည်လို့ရမလဲเนาะဘာလို့လဲဆိုတော့ကျွန်တော်တို့ AA ရဲ့စက်မျက်နှာဖွင့်ထားတာကိုကြည့်မယ်ဆိုရင်တော်တော်ကျယ်တာကိုတွေ့ရကျွန်တော်အောက်မှာကျွန်တော်တို့ဒီ KNU ထဲမှာဆိုလဲဒါ AA ဘက်ကရှိတယ်ကျွန်တော်တို့ပြီးခဲ့တဲ့နှစ်ကဆိုလို့ရှိရင်အဲ AA ရဲ့စခန်းတစ်ခုမှာပုံကျဲလိုက်လို့6ရောက်ရဲပေါ့အနည်းဆုံး6ရောက်နောက်ဒီအခုလက်မြောက်ပိုင်းအဖွဲ့ထဲမှာကျွန်တော်တို့ AA ဝင်တိုက်နေတာရှိတယ်ဒီအခုဆိုရင်ဒါရခိုင်မှာပေါ့နော်ပြီးခဲ့တဲ့
ဟုတ်
အဲရက်တရဆိုဒါကြောက်တော်မှာဒါတောက်ချောက်ဖြစ်ခဲ့တာအများကြီးရှိတယ်ကျွန်တော် AA ကအခုကိစ္စမျိုးကမြောက်ပိုင်းနဲ့ဒီမြောက်ပိုင်းကတုတ်တဲ့ဆစ်စင်ကြီးတွေတီးရှားခွဲထွက်နေတယ်လို့ပြောလို့ရလားမကုနာဟိုကို့နယ်မြေကိုရရှိရေးဆိုတာမျိုးကျွန်တော်တို့အဲ့စကားလုံးနဲ့ပြောရတယ် AA ကဒီဆစ်စင်ကြီးနဲ့အတူတူပဲရခိုင်မှာငကိုတော့ကရက်ထားတဲ့အပြစ်ခံရစေဘူးလေသူကဒါဂရုမစိုက်တော်တာမျိုးပြောလို့ရနော်ကျွန်တော် AA ရဲ့ဒီမှာရက်တည်မှုကကျွန်တော်ဘယ်လိုကျွန်တော်တို့နားလည်လို့ရမလဲ
ကို့နယ်မြေကိုရရေးဆိုတာကကျွန်တော်အထင်မှာသူအခြေခံအကျဆုံးလိုပါချက်ပဲဟိုအတင်းနယ်လျောအာမင်ဒီရောဟာအခုတက်တီသူ့နယ်ထဲမှာသူတိုက်နေတာအဲ့အထက်အရှိကိုထတ်ထွက်လာတာဘာမှမရှိသေးဘူးရခိုင်လည်းထိုးတူတယ်ချက်တဲ့နဲ့အရစကားနဲ့ပြောရင်လွယ်တဲ့နေရာတွေအရင်စတိုက်တာမျိုးဖြစ်ချင်းဖြစ်မယ်အခုအခြေအနေမှာဒါမဲ့ဒါနယ်မြေပဲနယ်စပ်ကဟိုကိုကြောပေးထားတဲ့ဟာပဲအဲ့ဒါကိုသူကအခုအစိတ်ပိုင်းနဲ့မှာကျွန်တော်ထင်တယ်တေချောင်းအရင်တိုက်ကြပြီးရင်သူကတော်လိုက်သူကနယ်မြေအတွက်သူကကီးကြတဲ့ view ဟာကြတဲ့ဒေသတွေကိုသူက နောက်တစ်ဆင့်မှာသူထပ်ကြည့်တယ်လို့ကျွန်တော်ထင်တယ်အဲ့တော့ရခိုင်လည်းထို့အတူပဲနောက်တစ်ဆင့်မှာအဲ့ဒီနယ်မြေတွေကနေပြီးတော့သူတို့က80တိုးလာမလားမတိုးလာဘူးလားဆိုတဲ့ဟာအခုအချိန်မှာကျွန်တော်တို့မဆုံးဖြတ်နိုင်ဘူးဘေးကွန်းတစ်ခုကပါလဲဆိုတော့ကျွန်တော်ဗမာပြည်မြေပုံကိုကျွန်တော်တို့ကချင်းကနေစပြီးတော့ရားကောက်ပုံစံဆွဲကြည့်လိုက်ရင်ချင်းကရားကောက်ကဲအစ
ဟုတ်ကဲ့
အဲ့ကနေတက်သွားရင်ကချင်ကိုရောက်သွားတယ်အဲ့ကနေပြန်ဆွဲလာရင်ကျွန်တော်တို့အခုရှမ်းမြောက်ကိုရောက်လာပြီဆင်းလာရင်အဲ့ကနေတက်တက်ဆွဲလာလို့ရှင်ရှမ်းပြည်တစ်ခုလုံးကိုဖြတ်လာပြီးတော့ကျွန်တော်တို့ကကယင်နီတို့က
ဒီ
ယ
ရောက်
င်
ပြီ
တို့မော်တို့တနင်္လာရီတို့ထိသွားတယ်အဲ့ဒီကျွန်တော်တို့ဆွဲတဲ့ရားကောက်မှာတကယ်တမ်းပြောလို့ရှိရင်ရခိုင်မပေါဘူးအေရဝေမပေါဘူးဂျန်ကုံမပေါဘူးဆိုကြပါစို့အဲ့ဟာတွေရှိအဲ့တော့ရားကောက်ထဲမှာကိုရှမ်းမြောက်ကအခုတိုက်လိုက်တော့မှပေါ်လာတယ်အခုမတိုက်ခင်အတီးကတကယ်တမ်းတိုက်နေတာချင်းတိုက်တယ်ကချင်တိုက်တယ်ကယင်တိုက်တယ်ကယင်နီတိုက်တယ်အောက်မှာမော်တချို့တိုက်တယ်တနင်္လာရီတိုက်တယ်ဟာတွေရှိရှမ်းမြောက်ကတိုက်တော့မှအဲ့ကောင်ကဆက်သွားတယ်တော်လှန်ရေးဘက်ကဟို NUG ရဲ့ဟိုကာဝေးဝန်ကြီးဌာနတို့ကပြောတာသူတို့ခွဲထားတာမြောက်ပိုင်းနဲ့တောင်ပိုင်းတို့ရှိအရက်လေးမျက်နှာရကျွန်တော်ပြောမယ်ဆိုရင်တော့အရှေ့အနောက်ကလွတ်နေအရှေ့ကရှမ်းရှိအနောက်ကရခိုင်ရှိမြောက်ပိုင်းမှာသူကကချင်ကိုအားပြုပြီးတိုက်တယ်တောင်ပိုင်းမှာ KNU အားပြုပြီးတိုက်တယ်ဒါမဲ့မမျှော်လင့်ပဲနဲ့ KNDF နဲ့ဒီကရင်နေရာလဲအတော်လေးတိုက်နေတာရှိသလိုမြောက်ပိုင်းမှာဒီအနောက်မြောက်ဖက်မှာလဲချင်းဘက်ကတိုက်ထားတဲ့ဟာရှိနော်ဒီတော်လန်ยีဟာအရှိနဲ့အနောက်ရှမ်းနဲ့ရခိုင်မပါဘဲနဲ့အင်အားကြီးလာဖို့မလွယ်ဘူးကျွန်တော်ထင်တယ်ကျွန်တော်ထင်တယ်အခုရှမ်းမြောက်ကစပါတယ်ရခိုင်ကပါတယ်ရခိုင်က17လောက်ဖြစ်သွားရှမ်းမြောက်နဲ့ရှမ်းတောင်နဲ့နည်းနည်းကူတဲ့နေရာမှာ link တချို့ပြတ်ချင်းပြတ်နေမပြောတတ်ဘူးအဲ့တော့အဲ့ဟာဆက်သွားပြီရခိုင်ကတိုက်မယ်ဆိုလို့ရှိရင်တကယ်တမ်းကသူကဟိုနေပြည်တော်ဆိုတဲ့ဟိုဘယ်လိုပြောမလဲနေပြည်တော်ကြမှာအားလုံးကပွဲပြီးမယ်လို့ယူဆမယ်ဆိုရင်တကယ်အတိကတိုက်ရမယ်စစ်တိုင်းက3တိုင်းရှိရလို့ကျွန်တော်ထင်တယ်အဲ့ဒါကမန်းလေးမကွေးပဲခူးအဲ့ထဲကိုအေးဟိုအင်အားစုတွေကဝင်လာမှာမဝင်လာဘူးလားဆိုတာဟာအခုချိန်မှာကျွန်တော်ပြောလို့မရအဲ့ဒါဟာ2029ရဲ့ bear face ဖြစ်သွားမယ်ကျွန်တော်အခုချိန်မှာပြောလို့မရ
ဒီကွာတော့ဒါပထမ phase ဒုတိယ phase တတိယ phase နဲ့
အဲဒါကျွန်တော်ဆိုလိုတာအခုမှဆိုလိုတာအခုစကားစာဖတ်မှာရှိတဲ့အခါကျတော့သူကဘာဖြစ်လဲဆိုတော့အခါကျဟိုစိတ်သက်အင်အားကြီးကတော်တော်ကွာသွားတဲ့နှစ်ဖက်အခုကျွန်တော်တို့ကြည့်ရတာရှင်းရှင်းလင်းလင်းမြင်ရတယ်အဲ့တော့စစ်တပ်ဖက်ကနေပြီးတော့အခု defect လောက်တဲ့ဟာတွေကဘယ်လောက်ထိများလာမလဲလဲကျွန်တော်တို့မခံနိုင်ဘူး end game ဟာစစ်နဲ့ဘယ်ပြီးမလား negotiation နဲ့ပြီးသွားနိုင်လားဆိုတော့အခုကျွန်တော်ဒီချိန်မှာကျွန်တော်ကြုံမပြောနိုင်သေးဘူးတကယ်လို့ negotiation နဲ့ပြီးသွားနိုင်တာမျိုးဆိုလို့ရှိရင်ဆဆွားပြောတဲ့ EO တွေဟာဒီဘက်အတွင်းထဲကိုအများကြီးလိုက်လာစရာမလိုဘူးသူအပြင်ပါနဲ့ပြတ်သွားနိုင်တယ်လို့ကျွန်တော်ပြောချင်တယ်သို့တော့အဲ့ဒါကစကဘယ်လိုပြန်ပြီးတော့အခုအသိန်းခံရတဲ့ဟာတွေနဲ့ပတ်သက်လို့သူဘယ်လိုကောင်တာပြန်ပေးသလဲဆိုတော့အပေါ်မှာမူတည်မယ်လို့ကျွန်တော်ထင်တယ်
နောက်တစ်ခုကအခုချိန်ထိကိုနည်းနည်းကလေးအခက်အခဲရှိနေတယ်လို့ပြောလို့ရတဲ့ကိစ္စကဒီ defect လောက်လာတဲ့လူတွေပေါ့နော်ဒီဘက်ကဝင်လာတဲ့လက်နဲ့ချပြီးတော့အလင်းဝင်လာတဲ့လူတွေဒီကျွန်တော်တို့တောက်လျှောက်ထဲမှာဆိုလို့ရှိရင်အပေါ်မှာကျွန်တော်တို့ချင်းထဲမှာတချို့ဝင်လာကြတဲ့လူတွေစစ်သားတွေဘယ်နဲ့တိန်းပေါ့နော်တိန်း10နဲ့ချပြီးပေးလိုက်တာမျိုးတွေရှိတယ်အဲဒါမှတဦးစားနှစ်ဦးစားပဲပေါ့နော်အရင်မများဘူးအဲနောက်ပိုင်းမှာအောက်မှာဆိုလို့ရှိရင်ကျွန်တော်တို့KNU နယ်ထဲမှာကျွန်တော်တို့ညင်းခဲ့ရတာရှိတယ်အဲဒါပေမဲ့ဒီ MNDAA ကကြတော့သူကတိုင်ရင်တိုင်ရင်လုံးဝင်လာတာဆိုကျွန်တော်ဒါအခုအချိန်ဒီကာလထဲမှာပြောတာတော်တော်ကြီးတဲ့ညားတဲ့ပမာဏလို့ပြောလို့ရမှာနော်နောက်တစ်ခုကကြတော့သူကအဲ့ဒီမှာဘာထူးခြားတာကျွန်တော်တွေ့တယ်ဆိုတော့ငကိုတော့ကဒီ NUG နဲ့ပူးတွဲလုပ်နေတဲ့တက်တယ် NUG လောက်တက်တယ်တဲ့ကိုသာဝင်သွားမယ်ဆိုလို့ရှိရင်အဲဒီလိုတွေကိုဒီလိုတွေအဲ့ဒီမှာနေလိုက်တာများတယ်ဒါမှမဟုတ်တနေရာရပါတော့လုံခြုံတဲ့တနေရာအခု MNDAA ကကြတော့ပတ်စံပေးလိုက်တယ်ပြီးတော့တွားလို့ရတွားဆိုတာမျိုးပေါ့နော်လုပ်လိုက်တာမျိုးတွေရှိတယ်ဆိုတော့ဒါပေမဲ့အခုပြီးခဲ့တဲ့ရက်ပိုင်းကဒီ KNDF ကနေပြီးတော့ကျွန်တော်တို့ဟိုလုပ်တဲ့အားတွေမှာကြာသူတို့ဝင်လာတယ်သူတို့စီဝင်လာဒါပေမဲ့ဒီလူတွေသူတို့ကြွေးထား
ဟော
သူကြွေးထားရိတ်ခါဖို့တက်လာမယ်ကျွန်တော်တို့စာနာရိတ်ခါ ပြဿနာရှိလာမယ်ဆိုတော့ဒီလိုလွတ်လိုက်လို့လည်းမဖြစ်ဘူးကျွန်တော်အခုချိန်ကြီးတော့မကြားမိတယ်ဘောနော်ဒီ
ဟ
အောက်
ုတ်
ပိုင်းတောင်ပိုင်းမှာဖမ်းမိတဲ့လူတွေကိုလွတ်ပေးတာမျိုးမကြားမိတယ်ဘူးဆိုတော့တောက်လျှောက်များဝင်လာမယ်ဆိုလို့ရှိရင် EA ကိုအဖွဲ့တွေမဟုတ်ဘဲနဲ့အောက်မှာရှိတယ် NUG အောက်က PDF အဖွဲ့တွေအနေနဲ့ဥပမာဆိုလို့ရှိရင်ကျွန်တော်တို့ drawing call မှာဆိုလို့ရှိရင် drawing call PDF ပေါ့နော်ဒါကျွန်တော်ကတော့
ဟုတ
PDF ကိုအထူးပြုပြီးတော့မေးချင်တာဘူး PDF တွေကအဲ့ဒီ capacity ရှိမလားသူအဲ့ဒါကိုသူတို့ထိန်းနိုင်မလားပေါ့နော်အဓိကတော့ငွေအင်အားရောစားနပ်ရိက္ခာကိစ္စပေါ့ဒါတစ်ခုပေါ့နော်နောက်တစ်ခုကကြတော့ကျွန်တော်တို့မြောက်ပိုင်းအဖွဲ့တွေကတော့လူအင်အားလက်နက်အင်အားပြောရင် MNDAA ဆိုလို့ရှိရင်လက်နက်အင်အားကြီးတယ်ပြောလို့ရတဲ့အဖွဲ့ပေါ့နော်တော့ဒါ A ဆိုလို့ရှိရင်လည်းလူအင်အားရောလက်နက်အင်အားလည်းကြီးတယ်ဒီအဖွဲ့တွေကဒါပေမဲ့အဲ့ဒီ line ဒီအညာမှာရှိနေတဲ့ PDF လို့အဖွဲ့တွေပေါ့နော်မကရင်ဒီမှာဆိုတော့ကျွန်တော်တို့တခြားအဖွဲ့အငယ်လေးတွေအများကြီးရှိတယ် PDF ဆိုတော့အဓိကလူတို့ကလည်းဒီ online စကြဲကိုအခုချိန်ကြီးလူတို့ထောက်ပံ့ခဲ့တယ်ဆိုတာကအေးမဟုတ်ဘူး MNDA မဟုတ်ဘူးDNA တွေကိုထောက်ပံ့ခဲ့တာမဟုတ်ဘူးဆိုတော့လူတို့ရဲ့မျောလင့်ချက်လူတို့ရဲ့ပုံအော်ထားတယ်လို့ဆိုရမှာပုံအော်ထားတာကဒီ PDF တွေကပုံအော်ထားကြတာဆိုတော့အခုဒီမြောက်ပိုင်း line က line ကိုပေါ့နော်အောက်မှာရှိတဲ့ဒီ PDF အဖွဲ့တွေအညာကအဖွဲ့တွေက live နိုင်မှုလိုက်နိုင်မယ်လို့ထင်လာတော့မဟုတ်လိုက်နိုင်မယ်ဆိုရင်ကာလအတိုင်းတာတစ်ခုခုလိုမလားကျွန်တော်တို့အဲ့ဒီဟာကိုဘယ်လိုချိန်ဆကြည့်လို့ရမလဲဟုတ်
ဒီဘက်ကိုဝင်လာတဲ့လူတွေကိုလက်ခံတဲ့ဟာကသူကကျွန်တော်အမြင်မှာတရားပြင်ဆင်မှုနဲ့ policy တစ်ခုရှိဖို့လိုတယ် MNDA မှာအားမရှိဘူးအားမရှိတော့ MNDA ကဘာလုပ်လဲဆိုတော့ပြန်လွှတ်ပေးတော့သူ့မှာထိန်းထားမယ်ဆိုတော့ policy မရှိဘူးလို့ကျွန်တော်ယူဆအဲ့တော့ NUG အနေနဲ့ကြားတဲ့ခါကျတော့သူကဟိုထိန်းထားဖို့စ조사ခဲ့တာရှိကျွန်တော်တို့ဟိုစောပိုင်းမှာ OC တို့ Australia တို့ဘာလို့လွှတ်မယ်ဆိုတဲ့ဟာတွေဒီကျွန်တော်တို့ကြားတာရှိအဲ့
တ
တ
ယ
ော
်တယောက်စားနှစ်ယောက်စားလည်းရောက်သွားကြတယ်
အဲ့လိုမျိုးပါ
ရ
ကတကယ်တမ်းကသိအောင်မြင်တယ်လို့ကျွန်တော်တို့မတွေ့ရအောင်ပြီးတော့ဒီဟာတွေကအခုလို့ဟိုဟိုကမ်းပါလို့ຢာနဲ့ချီပြီးဝင်လာလို့ရှင်တကယ်ကြွေးထားနိုင်ဘူးတကယ်ထိန်းထားနိုင်ဘူးပါလေအဲ့နဲ့ခက်ခဲမယ်လို့ကျွန်တော်ထင်တယ်။ဒါပေမဲ့ပထမဦးဆုံးအဆင့်က policy ရှိဖို့လိုတယ်။အဲ့ကောင်ကိုလက်ခံနိုင်တဲ့တရားအဖွဲ့အစည်းတစ်ခုနဲ့တရားအစီအမံတစ်ခုရှိဖို့လိုတယ်။အဲ့တော့ဥမာ KNDF တို့ဘာလို့ကမှာလက်ခံတယ်ဆိုတဲ့ဟာကြတော့ကိုကန့်မှာတော့မများအောင်။များငယ်ကျွန်တော်ထင်တယ်သူတို့လည်းလက်ခံနိုင်ဖို့တိတ်မလွယ်ဘူးလို့ကျွန်တော်ထင်တယ်။အဲ့တော့ဟိုဘာလို့သွားတွေ့ရလဲဆိုတဲ့ခါကြတော့ဥမာ KNE ဆိုကြပါဘူး KNE ကကျွန်တော်တိုက်အားကောင်းတယ်တကယ် KNE ရဲ့အကျယ်ဝန်းကဘာကိုယ်ပိုင်အုပ်ချုပ်ရေးဒေသလောက်တောင်မရှိဘူးကျွန်တော်တို့ဟိုစတူရန်ပိုင်လို့ပြောတယ်သူနယ်မြေတွေရဲ့အကျယ်ဝန်းတော့ပတ်ချက်ကြည့်မယ်ဆိုနောက်ပြီးတော့သူဟိုဘာမှစစ်တပ်ဘက်ကနေလဲသူစစ်ပိုင်းတစ်တိုင်းချထားပြီးတော့ကြားပြည်နယ်ကို KNE ကိုအဲ့လိုမျိုးဝရင်းဖြတ်ထားတာမရှိဘူးဥမာရှမ်းပြည်မှာသူစစ်ပိုင်းလေးတိုင်းရှိဆိုလိုတာဟို area အကျယ်ဝန်းတို့နောက်တော့တိုက်နိုင်ခိုင်းနိုင်တာတို့နောက်ကဟို లై နိုင်တာတို့ဒီလိုဟာမျိုးတွေကိုစီမံနိုင်လို့စီမံနိုင်တာတို့ဆိုတဲ့ဟာတွေကချက်တဲ့နယ်အဖွဲတစ်ဖွဲနဲ့တစ်ဖွဲတော့ကျွန်တော်တူမယ်လို့မထင်အဲ့တော့
ပမာဏမြများကြီးကြီးကို
အဲ့လိုအဲ့
လ
လ
ူ
ို
များ
ပ
များကိုကတော့
ဟို
အေးအေးကိုကပို့ပြီးတော့ထိနေတယ်
နောက်တစ်ခုက NUG လက်ထိညင်ထိမယ်သို့တော့သူက defect လုံးမဲ့လူတွေအတွက်ကြတော့အဲ့ဟာကိုသူ calculate လုပ်နေမှာမဟုတ်ဘူးငါတို့သူတို့ကြွေးထားနိုင်ပါမလားငါတို့ခေါ်ထားရင်ဘာအခက်အခဲရှိမလဲဆိုသူတို့ကအဲ့စဉ်းစားချက်မျိုးမရှိဘူးလို့ကျွန်တော်ထင်ဒီဘက်ကိုဝင်လာမဲ့လူတွေအတွက်ကြတော့သူတို့ကလက်တလောအနေထားကိုသူကတွက်မှာဆိုကြပါဘူးသူကသူနောက်တန်းပြန်လို့မရတော့ဒီမှာရှေ့မှာစတိုက်ဖို့ကလည်းအခက်အခဲရှိတယ်ဒီစကူကဘလို့လာမလဲပစ်ကူကဘလို့လာမလဲသူကဒါတွေကိုအဓိကတွေးမှာ
သူအသ
ဒီ
ရှင်
လ
ရ
ော
ဲ့ဒ
ဝ
ီ
င်လိုက်
အ
မှ
ဓိ
ာ
ကတွေးမှာပ
က
ေါ့
ကျွန်တော်ပြောတာ तू ကအရာကိုဝင်ဖြစ်မှာ तू ကအဲ့ဟာတွေကိုကျွန်တော်အနေမှာတွေးမယ်လို့မထင်ဘူးဒါပေမဲ့ကိုယ့်ရှိရောက်လာရင်အကောင်ဆုံးဒီဟာတွေကိုဘလို့လုပ်မလဲဘလို့လက်ခံမလဲဆိုရဟာသူကအဖွဲ့အစည်းတွေမှာဟုကမရှိဘူးဆိုရင်လည်းဟိုစစင်းစားထားရမယ်အနေထားမျိုးလို့ကျွန်တော်ထင်ဒါအစိတ်ပိုင်းတစ်ခုအနေနဲ့အရေးကြီးတယ် PDF မှာဒီ local PDF နဲ့ MORI PDF ဆိုပြီးနှစ်ပိုင်းရှိမယ်ဆိုကြပါဘူးကျွန်တော်ထင်တယ် MORI PDF အနေနဲ့ကြတော့သူက တော့အကုန်လုံးတိုက်ဖို့လုတ်ခဲ့ PDF မှာကြတော့ဥမာစကိုင်း PDF မကွေး PDF ဆိုကြပါဘူးသူ data ဆိုင်ရာမှာသူတို့လည်းသူ AO လိုပဲစကိုင်း PDF ကမကွေးရီဆက်လိုက်လာမလားဆိုအဲ့ဒါကျွန်တော်လည်းပြောလို့မရပို့ပြီးအခြေခံကြတဲ့မေးခွန်းကဘာဖြစ်လာလဲဆိုတဲ့အခါကျတော့ဆိုကြပါစို့အမ်မိုရီရဲ့ PDF တွေကစကိုင်းထဲကနေမကွေးတဲ့ကိုဝင်သွားကြပြီဆိုရင်တွေးကြည့်တာပေါ့နော်အဲ့တော့စကိုင်းထဲမှာရှိတဲ့ local PDF တွေကသူ့ data ကိုသူစီးထားပြီးကြံနေခဲ့မလားတော့အဓိကဟိုကျွန်တော်တို့ဘေးကောဟောင်းကြီးကိုပြန်ရောက်လာ MOD ဟာ local PDF တွေနဲ့ဘလို့ဒီလုပ်မလဲဆိုရအချက်ပြန်ရောက်လာလို့ကျွန်တော်ထင်တယ်ဒါမဲ့သူက local PDF စပြီးတော့ပေါက်ဖွားလာတဲ့အနေအထားဟာတနိုင်ငံလုံးလိုက်တက်ဖို့ဖြစ်ချင်မှာဖြစ်တယ်ဒါမဲ့သူစလာတဲ့ရည်ရွယ်ချက်ကိုဘဲဟိုကသူကသူ့နယ်မြေကိုကာကွယ်ဖို့ပဲဒါပေမဲ့ MOD ကဖွဲ့စည်းလိုက်တဲ့ PDF ကျတော့အဲ့လိုမဟုတ်ตัวโมบายตัวโลอัดแต่เนี่ยอกုံลงมาตัวไตบัวဝင်နိုင်မှုဆိုတဲ့ဟာမျိုးရှိအဲ့တော့အဲ့နှစ်ခုကြားမှာတော့အကွာဟာချက်ရှိတယ်ဆော့ဆော့ပြောသလိုလက်နဲ့တို့ဒီကြည်တို့မှာလိုအပ်ချက်ရှိတယ်ဆိုခဲ့လို့ရှိရင်အခုကတချို့တိုက်ပွဲတွေမှာဒီဟာတွေကိုရနေတာလည်းရှိတယ်ဥမာမြောက်ပိုင်းမှာအခုအများကြီးတိတ်ကွမ်းလုံဆိုအများကြီးတိတ်လိုက်နိုင်တာတော့ရှိအဲ့ဓာရီကိုဒေါ်လာရေးအင်အားစုတွေထဲမှာဘလို့ပြန်ရှယ်ကြမလဲဆိုတော့ဒီမေးခွန်းတွေကိုသူတို့ကိုယ်တိုင်မေးပါဘူး။တော့ဟိုဒီဟာတွေကဟိုအခုတွေကစဉ်းစားထားတဲ့ဟာမျိုးဖြစ်တယ်လို့တစ်ချိန်မှာဒီဟာတွေကရောက်လာမှာပဲ။ဒီမြောက်ပိုင်းသုံးဘော်က10 29ဟာဒီဒေါ်လာရေးတစ်ခုလုံးရဲ့ပထမဦးဆုံးလိုင်းလို့လက်ခံပြီးသူတို့ကိုယ်တိုင်ကျင်ညာပြီဆိုရင်ကျွန်တော်ထင်တယ်သူတို့ကအဲ့လိုအပ်ချက်တွေကိုအစိတ်ပိုင်းတစ်ခုအနေနဲ့ဝင်ဖြည့်ပေးလိမ့်မယ်လို့ကျွန်တော်ထင်တယ်အနည်းဆုံးလူမဟုတ်ရင်တော့လက်နဲ့ဒီသူတို့သွားနေတဲ့ခရီးလမ်းကြောင်းကြီးအကုန်လုံးရဲ့ပထမဦးဆုံးအဆင့်လို့လက်ခံလိုက်ပြီဆိုရင်လမ်းဆောင်တဲ့အထိသွားကြလိမ့်မယ်လို့ကျွန်တော်ထင်တယ်ဒါပေမဲ့အခုသူတို့ကတောင်တည့်ရဝင်ကျင်ညာတယ်အဲ့ဒါဟာနည်းနည်းအရေးပါတယ်လို့ကျွန်တော်ယူဆတယ်ဘယ်သူမှသူ့ကိုတိုက်တွန်းတာမဟုတ်ဘူးသူတို့ကဒီရက်ပိုင်းမှာစပြောတာဆိုတော့10 29ဟာဒီဒေါ်လာရေးတစ်ခုလုံးရဲ့ပထမအဆင့်လို့ပြောလိုက်
တော့ချောက်ကျွန်တော်တို့ဒီတော့ချောက်စကားပြောတာတော့ကျွန်တော်တို့တရုတ်ရဲ့ပါဝင်မှုကျွန်တော်တို့ဟိုမထိခဲ့ဘူးပေါ့နော်ဆိုတော့
ဟော
တရုတ်ကငကိုတော့ကတရုတ်ရဲ့ policy ကိုကျွန်တော်တို့ပြောပါဆိုလို့ရှိရင်သူတို့ကဒီမြန်မာနိုင်ငံလဲဆက်ရောဒီသူနဲ့ထိစပ်နေတဲ့နေရာတွေရဲ့တည်ငြိမ်မှုလို့ပြောတာပေါ့နော်သူကတော့ဟို stability ကိုလိုတယ်ပေါ့နော်သူကအဲ့လိုပဲဆိုပဲသူတို့အဲ့ဒီမှာသုံးတာတဲ့မှာတရုတ်ရဲ့အတုံးအုံထဲမှာဒီ peace လို့ဆိုကြရင်တော့မဟုတ်ဘူးသူက stability ပေါ့တည်ငြိမ်ရေးကိုသူတို့အဓိကတွားတယ်ဒါပေမဲ့အခုကိစ္စမှာကြားဖြန့်ကနေစလိုက်တဲ့ကိစ္စမှာကျွန်တော်အစပြောသလိုမျိုးပဲအစောပိုင်းမှာတော့ရွေချက်တစ်ခုခုရှိကောင်းရှိနေမယ်ပြီးသွားတဲ့အချိန်မှာကျွန်တော်ရွေချက်တွေ develop ဖြစ်လာတာပေါ့နော်ပြောင်းသွားနိုင်ပြောင်းသွားနိုင်တယ်ဒါပေမဲ့ကျွန်တော်တို့ဒီမှာတရုတ်ရဲ့ပုံကိုကျွန်တော်တို့မေ့ထားလို့မရဘူးကျွန်တော်ကတော့အဲ့လို view စတာပေါ့နော်
ဟုတ်
တကယ်လို့ဒါကြားဖြန့်ကနေစလိုက်တဲ့ဒီကိစ္စကနေစလိုက်တဲ့ဒီ1027ကရှေ့ကိုဆက်သွားမယ်ဆိုလို့ရှိရင်အတိုင်းအတာတစ်ခုဒီရှေ့ခုနကလို့ပထမ line ဒုတိယ line နဲ့ line နဲ့ဆက်သွားမယ်ဆိုလို့ရှိရင်တရုတ်ကအဲ့ဒီအပေါ်မှာဘယ်လိုယူဆနိုင်လဲပြီးတော့သူဒီဟာကိုဘယ်လောက်အတိုင်းအတာလောက်ထိလက်ခံနိုင်မယ်လို့ထင်လဲအခုဘာဖြစ်လို့လဲဆိုတော့အခုလက်ရှိဖြစ်နေတဲ့တိုက်ပွဲတွေအကုန်လုံးကသူ့နာမှာဖြစ်နေတာခုသူ့နာမှာဖြစ်နေတာတရုတ်ရဲ့အခန်းက
တရုတ်လည်းထုံနေတူစွာပဲကျွန်တော်အမြင်ပေါ့နော်ကျွန်တော်တို့မှာဆွဲလာတဲ့ဟာတစ်ခုရှိတယ်အဲ့ဒါဘာလဲဆိုကျွန်တော်တို့ရဂျီမန်းချက်ကဘယ်အထိရှိသလဲဆိုတဲ့ဟာဒါပေမဲ့အခုတော်လိုင်းရေးကိုကျွန်တော်ကြည့်တဲ့အခါမှာဘာသွားတွေ့ရလဲဆိုတော့တကယ်တမ်းကျွန်တော်တို့ကဟိုဘလို့ပြီးသွားမလဲဆိုတဲ့ဟာကိုတွေးတာဟာမတွေးသင့်ဘူးလို့ကျွန်တော်မပြောလို့သို့တော်အဲ့ဒါမှန်တယ်မှန်ဘာကပို့ပြီးတော့အဆင်ပြေလဲဆိုရင် ဒီဟာတွေဟာတဆင်ရင်းဘလို့ဖွံ့ဖြိုးလာတယ်လဲဆိုတဲ့ဟာကိုကျွန်တော်တို့ကကြည့်ဖို့လိုတယ်။ဟုတ်ပြီပထမဆုံးတရုတ်ဟာနယ်စပ်မှာရှိတဲ့အဓိကကိုကံဝမိုင်းလာအဲ့မှာဖြစ်နေတဲ့သူ့ရဲ့ online ဒီလိန်လဲငွေကြေးလိန်လဲမှုတွေတရုတ်မှာသူကဘီလီယံရာနဲ့ချီပြီးဆုံးရှုံးနေတဲ့ဟာတွေသူတို့ပြတယ်စည်ရင်တွေကနော်အဲ့တော့ဒေသဆိုင်ရာတည်ငြိမ်မှုတွေကိုလဲသူကဘောလို့ဆိုဟိုတခြားနိုင်ငံလူတွေလည်းဖမ်းပြီးဒီမှာအလုပ်လာလုပ်တာလို့ပေါ့ဗမာတနိုင်ငံတည်းမဟုတ်လာဟုတ်ရှိမယ်ဗီယက်နမ်ရှိမယ်သအင်ဒိုနီးရှားရှိမယ်ဟိုဝေးကြီးတွေအထိဒီနေရာတွေကိုရောက်လာကြတယ်တရုတ်တို့ဘောလို့ထားပါတော့ပထမသူ့ရည်ရွယ်ချက်ကအဲ့ဟာတစ်ခုပြေလည်သွားပြီဆိုရင်ဒီလူတွေကိုဥမာမြောက်ပိုင်းသုံးပေါ့ဟေးဘာလို့ရလိုက်ကြအောင်ပြောမလားဒါမို့အခုဒီစစ်စင်ကြီးကတလောက်အောင်မြင်ရင်သူကမန္တလေးကနေကြောက်ဖြူဒီသူထပ်ဆင်သားမလားကျွန်တော်မပြောနိုင်ဘူးအဲ့ဒါကျွန်တော်တို့မသိနိုင်ကျွန်တော်ပြောချင်တဲ့အချက်ကအဲ့တော့
โอเค
သူကနဦးစဉ်းစားချက်ကကိုကံဖြစ်မယ်ဝါဖြစ်ဝါမိုင်းလားသူအကုန်လုံးဖမ်းပို့တယ်အဓိကပြဿနာတိတ်ခံနေတာကိုကံနောက်ပိုင်းသုံးပေါ်ဒါဟာပရမအဆင့်လို့ပြောလိုက်တာဟာသူတို့သဘောတစ်ခုတည်းလားတရုတ်ကအောက်အထိဆက်ဆင်းတိုက်ရင်အဆင်ပြေတယ်ဆိုတဲ့ဟာလားကျွန်တော်မပြောနိုင်ဘူးဒီနောင်ချိုလောက်အထိကို DNL တွေကတိုက်ထားတဲ့ဟာရကျွန်တော်အယူအဆအရပြောရင်ဆက်ဆင်းလာလိမ့်မယ်လို့ကျွန်တော်ထင်ဒါပေမဲ့မန္တလေးရောက်ရင်ရရတော့မပြောနိုင်ဘူးကျွန်တော်ဆိုလိုတာအဲ့ဒါဟာကျွန်တော်တို့ကတော့နောက်လတိုင်းမှာပို့ပြီးဟိုရင်းဖြစ်လာတော့ခင်ဗျာ Netflix မှာအပိုင်းလိုက်ကြည့်ရတယ်လို့ပဲသဘောထားကျွန်တော်အမြင်อ่ะတော့ကျွန်တော်တို့ကဇလန်းကိုဘယ်လိုတတ်သွားမလဲဆိုတော့သူက and ဆိုတာတည်းစာရင်ဒီ process ကိုသူကမှန်မှန်ကန်ကန်ဖြတ်သားနိုင်မှုလိုတယ်လို့ကျွန်တော်ထင်တယ်ဒီ online ရသူကဟိုကျွန်တော်တို့ကဒါကြောင့်ပြောတာကျွန်တော်တို့ကအမြဲတမ်းစိတ်ဝင်စားနေတဲ့ဟာသဘလို့ပြီးသွားမလဲပဲဘာလို့ပြီးမလဲပဲ reset oriented ဖြစ်တာမှန်တယ်ဒါပေမဲ့ဒီဘက် post modern process based ပဲကျွန်တော်တို့ကအများကြီးကြိုပြောလို့မရဘူးဟိုဘက်ခက်တယ်လို့မဟုတ်ဟိုဘက်ခက်ကဒါကြောင့်မလို့သူကနိုင်ငံရေးနဲ့ပတ်သက်လို့ခန့်မှန်းချက်တစ်ခုရှိလာပြီဆိုလို့ရှိရင်အဲ့ဒါတွေကိုလူတွေကမှန်မှကြိုက်ဥပမာကျွန်တော်တို့ဆိုလို့ရှိရင်လည်းကျွန်တော်တို့ကခန့်မှန်းတဲ့အခါမှာဟိုကိုမြင်တာကိုပြောတဲ့အခါမှာတတိထားပြီးတော့ပြောတယ်ဒါပေမဲ့သူကမှန်ရမယ်လို့အစွဲမထားဘူးအဲ့လိုဖြစ်ပြောတဲ့အတွက်ကြောင့်မလို့ပြောချင်တာပြောရမယ်လို့ဆိုလိုတာမဟုတ်ဘူးဘာလို့လဲဆိုတော့ဒီကောင်က process based ပဲကျွန်တော်အခုပြောနေတဲ့ဟာ normal မှာတတိယပတ်မှာကျွန်တော်တို့ရဲ့အကောင်းဆုံးစကားဝိုင်းဖြစ်ဖို့လိုပြီးကျွန်တော်တို့အဲ့ကနေရှေ့ဆက်တိုးရမယ်အဲ့ဒါဆိုရင်ကျွန်တော်မဆိုးဘူးလို့ထင်တယ်တရုတ်ကလည်းကျွန်တော်ထင်တယ်ဒီ process မှာသူဘလောက်လိုက်ပါရင်ကောင်းမလဲဆိုတဲ့ဟာကိုသူကြည့်မယ်လို့ယူဆတယ်ဒါပေမဲ့ကျွန်တော်အမြင်အရပြောပါဆိုရင် DNLA နဲ့ကုန်တဲ့အထိခွင့်ပြုလိုက်မယ်လို့ကျွန်တော်ထင်တယ်အဲ့ဒါမန္တလေးတိုင်းအဆက်ကိုဝင်ပါဒါပေမဲ့အဲ့ဒီအချိန်မှာတရုတ်ကတားရင်ဩကျွန်တော်တို့ဒီဘက်က FVNCC 9ဘွဲ့မှာကချင်းအခုညီတော်3ပေါ့4ဘွဲ့ဟာတရုတ်ပရက်ရှာကိုဝမိုင်းလာ SPCC တော့မယူလက်မခံလို့ပြောတာမဟုတ်ဘူးเนาะသို့တော့တရားတွေကကျွန်တော်ထင်တယ်ကျွန်တော်တို့စက်တီစက်လေးလာစောင့်ကြည့်ရမယ်အပိုင်းနေလို့ကျွန်တော်ယူဆ
โอเคပါကျွန်တော်အစီအမံတော့မေးစရာမရှိတော့ဘူးဒီစကားကိုထည့်ပြီးတော့ဖြည့်ပြီးပြောချင်တာရှိရင်ပြောလို့ရပါတယ်
အခုကျွန်တော်တို့အခုပြောခဲ့တဲ့ဟာတွေဟာဟိုဒီ10 29စစ်စင်ရဲ့ပတ်သက်လို့ရှိရင်ဟိုတတ်နိုင်တော့လောက်ခြုံငုံမိတယ်လို့ကျွန်တော်ယူဆတယ်ဒီအဲ့အပြင်မှာပြောစရာတွေကတော့အများကြီးရှိနိုင်တယ်အခုဒီအပိုင်းဖြစ်လာတဲ့ဒီဂျာကာလာလွတ်တော်လို့ပါတော့တခြားဟာတွေဒါပေမဲ့ဒါတွေကအပြင်ကိုရောက်ပါတယ်ဒါတွေပြောရင်ကျွန်တော်တို့နောက်ထပ်အများကြီးသွားလိမ့်မယ်အခုဒီ10 29စစ်စင်ရေးရပြောပါဆိုရင်တော့ဒီလောက်လောက်နဲ့ကျွန်တော်တို့ရတာရထားတာမဆိုးဘူးလို့ကျွန်တော်ထင်ပါတယ်ကျေးဇူးပါ
လို့တင်ပါတယ်ကျွန်တော်က
โอเคโอเค